ဂျပန်နိုင်ငံတိုကျိုမြို့တော်နားမှာဒီကနေ့လူတစ်ယောက်ကဓားနဲ့လိုက်ထိုးတာကြောင့်အမျိုးသားတစ်ယောက်နဲ့အကြောင်းသူတွေတူသေဆုံးပြီးနောက်ထပ်18ယောက်ထပ်မနေတဲ့အရသွားပါတယ်။ကာဝါဆာကီမြို့နားမှာအကြောင်းသူတွေတစုဟာတခြားကြီးတွေတွေနဲ့တူဘတ်စကမတ်တိုင်းမှာကားဆောင်နေတဲ့အချိန်လက်တစ်ဖက်စီမှာဓားတစ်ချောင်းစီကင်ထားတဲ့လူတစ်ယောက်ကမင်းတို့ကိုငါတတ်မယ်လို့ဩပြီးလူအုပ်ထဲကိုဓားနဲ့ဝင်ထိုးတာပါ။အသက်50ပတ်ဝန်းကျင်အဲ့ဒီလူကလည်းသူ့လက်ပြင်းသူဓားနဲ့ထိုးပြီးတတ်တည်သွားတယ်လို့ NHK ဂျပန်ရုပ်သံသတင်းဌာနကပြောပါတယ်။သေဆုံးသောသူတွေဟာအသက်12နှစ်အရွယ်အကြောင်းသူတွေတူနဲ့ကားဆောင်နေတဲ့အထက်ကတခြားအကြောင်းသူတွေတူရဲ့ဖခင်ဖြစ်သူအသက်39နှစ်အရွယ်မျိုးသားလို့ဖြစ်ပါတယ်။ဒဏ်ရာသူတွေထဲမှာ3ယောက်ဟာစိုးရိမ်ရတဲ့ဒဏ်ရာပေးရထားကြပါတယ်။ဘာကြောင့်ဒီလိုတိုက်ခိုက်တာလဲဆိုတဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကမသိသေးပါဘူး။ဂျပန်နိုင်ငံဟာလက်နက်တိုက်ခိုက်တပ်ဖြတ်တာတွေအဖြစ်အနည်းဆုံးတိုက်ပီတစ်ခုဖြစ်ပေမဲ့တပ်ဖြတ်မှုကြီးတွေဖြစ်ခဲ့ဘူးလားတော့ရှိပါတယ်။2016ခုနှစ်ကဖြစ်ရတဲ့ခုမှာဆိုရင်မတန်ဆွမ်းလူနာကုသဆောင်တစ်ခုကိုလူတစ်ယောက်ကဝင်လာပြီးလူနာ19ယောက်ကိုဓားနဲ့ထိုးတက်ခဲ့မှုပါတယ်။